မြန်မာနိုင်ငံမှာညံ့ညဆဆနဲ့ဒုရဲကြီးကြီးမားမားတွေ့ရတဲ့ကြောက်စင်းဟာနာမည်ကသာကြောက်စင်းဖြစ်ပေမဲ့အယောင်မစင်းပဲတခြားအယောင်မျိုးစုံကိုတွေ့နိုင်တယ်လို့ဒီလိုအယောင်မျိုးမျိုးရှိတဲ့ကြောက်စင်းကိုအလင်းပိတ်တဲ့အနေထားရောအလင်းဖောက်ထွက်လို့မျိုးပါကြီးနေတဲ့အမျိုးအစားရောတွေ့နိုင်ပါလေ။ဒီကြောက်စင်းရဲ့အယောင်အသွေးတွေနဲ့ပတ်သက်ပြီးကြောက်ရဲ့ပညာရှင်ဦးတင်ကျော်သားကပြောပြပေးပါပါကဘာမှာတွေ့ရတဲ့အရေးသေးကောင်းတဲ့ကြောက်စင်းအလုံးရဲ့80ရာခိုင်နှုန်းဟာမြန်မာနိုင်ငံကထွက်တာဖြစ်ပါလေ။ကြောက်စင်းလို့ခေါ်တဲ့ခြေမှာ nephron နဲ့ jelly ဆိုပြီးအမျိုးအစားနှစ်မျိုးခွဲနိုင်ပါလေ။ကြောက်စင်းမှာတန်အောက်ဆိုင်နဲ့ magnesium ပါဝင်မှုအချို့အစားပေါ်မှာမူတည်ပြီးအယောင်အရင်အမှုပါပါလေ။တန်တက်ပိုးပြီးကြွယ်ဝလေးလေးအယောင်ရှင်လေးလေးဖြစ်ပါလေ။အစိမ်းရဲ့မိကိုစိမ်းအနည်းနဲ့အမဲယောင်ကြောက်စင်းတွေအထိတွေ့နိုင်ပါလေ။မဂနီဆီယမ်ကျွဲဝါပြီးတန်တက်နေပါရင်တော့အယောင်ဖြော့တတ်ပါတယ်။အဖြူအစိမ်းဖြော်တာနဲ့ချမ်းဖြော်ရောင်ထိရှိတာပါ။ဒီထဲမှာတန်ဖိုးအကြီးဆုံးအဖြစ်သတ်မှတ်ကြတဲ့အယောင်ကညအစိမ်းရောင်လို့ဦးတင်ကျော်တန်ကပြောပါတယ်
။ကျောက်စင်းရောင်လို့ပြောအကောင်းဆုံးရောင် Emerald Green ကညအစိမ်းရောင်အကောင်းဆုံးလို့သတ်မှတ်ပါတယ် internationally အများနားလည်တာမျိုး။အဲ့တော့ညအစိမ်းရောင်ဆိုတာအစိမ်းအချောက်မဟုတ်ဘူးဆိုရလေ။အပြာနဲ့နည်းလေးငွေ့တဲ့အစိမ်းရောင်အမရအကောင်းဆုံးအရောင်ကြတော့ညွှန်းတဲ့အခါကျဘလို့ပြောလဲဆိုတာ grass green color လို့သူကသုံးပြန်တယ်တကယ်လည်းခင်းစင်းရောပေါ့နော်အဲ့တော့အစင်းကအစင်းအချောက်မဟုတ်ဘူးအပြာနဲ့ငွေ့ရဲ့အစင်းမျိုးဖြစ်ပါတယ်အဲ့ဒါအကောင်းဆုံးလို့သတ်မှတ်ပါတယ်ကျောက်စင်းမှာအရောင်အနည်းနဲ့ပေါ့နော
်အစင်းရောင်ရှိတဲ့ကျောက်စင်းတပွင့်ဖြစ်ပေမဲ့တန်ဖိုးသတ်မှတ်တဲ့အခါမှာတော့အရောင်တစ်ခုရဲ့ပုံမှာမူတည်မနေဘူးလို့လည်းပြောပါတယ်
ကျောက်စင်းရဲ့တန်ဖိုးကြတော့အယောင်တစ်ခုလေးပေါ်မှာလေးဆုံးဖြတ်တာမဟုတ်ပါဘူးကျွန်တော် transparency အလင်းပေါက်မှုအောက်မှာလေမူတည်ပြီးဆုံးဖြတ်ပါတယ်ဆိုလိုတာကျောက်စင်းဆိုတာအလင်းပေါက်တဲ့တွင်တွင်မျိုးမဟုတ်ပါဘူးသူကအလင်းမှုံနဲ့အလင်းပေါက်လို့ညီပါပဲရှိပါတယ်ကျောက်စင်းတစ်ဝင်းကိုမှလူတစ်ယောက်ကကျောက်စင်းလာကြတယ်အဲ့ကျောက်စင်းကအလင်းပေါက်နေတယ်တော့ဗရမားနေပါလို့အဲ့ဒါဆိုကျောက်စင်းလုံးဝမဟုတ်တော့ပါဘူးသူကအလင်းမှုံ translucent အစင်းလောက်ပဲရှိပါတယ်အလင်းပေါက်လို့ညီပါပဲရှိပါတယ်အလုံးစုံ semi transparent အလောက်ကြီးပဲရှိပါတယ်အဲ့တော့သူက semi transparent ဖြစ်မယ် emerald green color ဖြစ်မယ်ဆိုတာအကောင်းဆုံးကျောက်စင်း imperial shape ပေါ့နော်ကျွန်တော်ဗမာလိုအရေးကြောင်းလို့ခေါ်ပါတယ်အဲ့လိုသတ်မှတ်ပါတယ
်အစင်းရောမဟုတ်တဲ့ကျောက်စင်းရဲ့တခြားအယောင်တွေကဘာအယောင်တွေပါလဲ
ကျောက်စင်းကသူကခရမ်းရောင်ဖြစ်နိုင်ပါတယ်ခရမ်းရောင်ကသူကဘာလို့ခရမ်းရောင်ဖြစ်တာလဲဆိုရင်တော့သူမှာမင်းကနီးဓာတ်နည်းနည်းပါလို့ရှိရင်ခရမ်းရောင်ဖြစ်ပါတယ်အဲ့ခရမ်းရောင်မှာလည်းဘာကွဲပြားသေးလဲဆိုအပြာနည်းနည်းလေးပူသားနဲ့ခရမ်းရောင်ရှိနိုင်တယ်အမိနည်းနည်းပူသားနဲ့ခရမ်းရောင်ရှိနိုင်ပါတယ်အဲ့တော့အခုလက်တလုံးမှာတော့အမိသားနာနဲ့အပြာသားနာဆိုအမိသားနာကိုလူကပူကြိုက်ပါတယ်နော်ကျွန်တော်ဘာမှလူပြောမယ်ဆိုတော့မယန်းရောင်နဲ့ခရမ်းရောင်လို့အဲ့လိုခွဲလို့ရတယ်လို့ဖြစ်ပါလိမ့်မယ်နော်သူကများစုကတော့ဘေးရာရောင်ပေါ့အဲ့ဘေးရာရောင်မှာနည်းနည်းပိုင်းအောင်ဆက်တဲ့ဟာကိုပူတံမိုးထားတယ်လို့သတ်မှတ်တယ်လို့ကြည့်ပါတယ်နော်အဲ့တော့ဒါကတရားအောင်ပေါ့နောက်ပါရှိနိုင်ရဲဆိုကျွန်တော်ဟိုလိမ္မော်ရောင်လည်းရှိနိုင်ပါတယ်လိမ္မော်ရောင်ကအမ်ဘာဂျိတ်လို့ခေါ်မှာပေါ့သူကပင်းရောင်ပေါ့နော်သူကတော့ဘာကြောင့်ပင်းရောင်ဖြစ်လဲဆို iron oxide ပါလို့ပင်းရောင်ဖြစ်တယ်လို့သိရပါတယ်အဲ့တော့အဲ့ပင်းရောင်မှာလည်းလူပဲနည်းနည်းလေးပင်းရောင်ချော့ချော့ရင်းလာအဲ့လိုမျိုးလူအကြိုက်ပေါ်မှုဖြစ်ပါတယ်အနီနီရွာပါညာဖြစ်သွားတယ်တော့သူကပူတံမှုကြီးပါတယ်အလားတူပဲပင်းရောင်ချော့သွားရင်အဝါလောက်ကြီးကိုရှိနိုင်ပါတယ်အလားတူပဲကျွန်တော်မီးခိုးရောင်ရှိနိုင်တယ်နောက်ပြီးအညူရောင်ရှိနိုင်တယ်နောက်ဆုံး black ပေါ့နော် black jade အဲ့လိုအကြောင်းကြီးရှိနိုင်ပါတယ်အဲ့တော့ကျွန်တော်ဒီတစ်ယောက်ကတော့ black jade ဟာအစိမ့်သိညင့်သွားတဲ့အတွက် black color မျိုးဖြစ်တာပါအဲ့တော့ black jade ကိုမီးထိုးကြည့်ရင်အစိမ်းရောင်တွေ့ရတယ်။ဒါမီးထိုးမကြည့်ပဲဒီတိုင်းကြည့်မယ်ဆိုရင်တော့အနက်ရောင်ဖြစ်ပါတယ်။အဲ့တော့သူကတော့ခုနပြောတဲ့ chromium dot ကြောက်စိမ်းစိမ်းတာ chromium dot ပါလို့စိမ်းတာ哦 chromium dot အရင်ကျွဲဝသွားရင်လည်းအရောင်ရှင်ပြီးတော့အရင်စိမ်းပြီးတော့အနက်လိုမျိုးဖြစ်သွားတာပါ။အဲ့တော့ပြောမယ်ဆိုရင်ဒါကြောက်စိမ်းမှာလည်းအရောင်ဆုံးရှိနိုင်တယ်လို့ပြောလို့ရပါတယ်။နော်အစိမ်းဖြော့နော်အပြာငွေ့တယ်မီးခိုးငွေ့မယ်ခုနပြောတဲ့ခင်ဟန်နော်အဲ့လိုမျိုးရှိတယ်။ဒီလိမ္မော်ရောင်ရှိမယ်၊လိမ္မော်နီရောင်ရှိမယ်၊နောက်ဆုံးအနက်ရှိမယ်
။ကျောက်စင်းလို့ခေါ်ပေမဲ့အရောင်ဖြူတဲ့ကျောက်စင်းမျိုးကိုတွေ့နိုင်တယ်လို့အရင်ကသိပြီးဈေးကွက်ထဲမှာတွေ့ရလိမ့်မရှိပေမဲ့အခုလူကြိုက်များလာနေတဲ့ကျောက်စင်းတစ်မျိုးဖြစ်တဲ့အရောင်မရှိတဲ့ကျောက်စင်းကိုလည်းတွေ့နိုင်ပါတယ်
။ဘာရောင်မှမရှိတဲ့ကျောက်စင်းလည်းရှိပါသေးတယ်။လွန်ခဲ့တဲ့အနှစ်20လောက်ထိကတော့အဲ့ဘာရောင်မှမရှိတဲ့ကျောက်စင်းဆိုရင်သိပြီးတော့လူကြိုက်မများပါဘူး၊တံမိုးလည်းမကြီးပါဘူး။သို့တော့သူက ဘာရောက်မှမရှိဘူးအလင်းပေါက်လူကြီးပါဖြစ်တယ်ဆိုတော့လေဆွဲဆောင်မှုရှိပါတယ်သူကလေအဲ့တော့အခုခေတ်ဆိုလဲအဲ့ဒီအောင်ကြိုက်ပါလေသူက IC ကြိတ်လို့ခေါ်ပါလေရေခဲတုံးလေးလိုမျိုးပုံမျိုးပေါ့ရေခဲလို့တော့အလင်းအရာမပေါက်ပါဘူးသူကအဲ့ဒါလေးကလေခုလူကြိုက်များပါတယ်သူကတော့အကြောင်းမရှိဘူးသို့တော့တန်ခတ်နောက်နောက်ကလေးပေါ့နော်သူလည်းသူကသူတော့ဆွဲဆောင်မှုရှိပါတယ်ကျွန်တော်အနေနဲ့ပြောတာပေါ့နော်တချို့လည်းကြိုက်ရင်ကြိုက်ပါလိမ့်မယ်ခိခစ်ဆန်တဲ့အမျိုးသမီးတွေပါလေကတော့အဲ့ဒီ IC gate ဆိုပြီးတော့ကြိုက်ကြတယ်နော်နောက်တစ်ခုကလည်းတမျိုးပြန်တွေ့ရင် IC gate ကခုန Emerald Green Color လောက်တော့ရေးမချီဘူးနော်အဲ့တော့နောက်တစ်ခုကလည်းတချို့လူတွေကကြောက်စင်းရအဲ့လိုမျိုးအကြောင်းမရှိတာမျိုးမကြောက်ဘူးမမြင်ဘူးဆိုတော့အဲ့လိုအဲ့ဒါလေးကလည်းဆွဲဆောင်မှုတစ်ချက်ပေါ့နော်အဲ့တော့အခုဆိုရင်ဘယ်လောက်ရှိလဲဆိုဆိုပါစို့ကြောက်စင်းရစိမ့်မဆိုလုံးဝဘာကြောင်းမှမရှိတယ်အလင်းလည်းမပေါက်တဲ့ခက်နောက်နောက်ကြောက်စင်းအဖြူတွေလည်းရှိတယ်အဲ့ဒီအဖြူတွေပါအခုဆိုရင်ရောင်းနေရတယ်တော့ပတိတွေပါလောက်တယ်အကြောင်းစင်းကဖြူစွန့်နေရကိုယ်ကလည်းထူးဆန်းလို့ဖြစ်နေတော့သူကလည်းဆွဲဆောင်မှုတစ်ခုပါပဲတော့ပြောမယ်ဆိုရင်တော့ဒီအလားပါနဲ့ပတ်တယ်ရင်တော့ဟိုလှရမလားဘူးဆုံးပြတ်တယ်ဆိုတာကိုယ့်ရဲ့ခံယူချက်ပေါ်မှာလည်းမူတည်တာဟုတ
်ကိုယ့်ရဲ့ခံစားမှုပေါ်မူတည်ပြီးနှစ်သက်ဆွဲလန်းကြတဲ့ကြောက်စင်းရဲ့အယောင်သွေးတွေကိုဟိုးစစ်စစ်ဆုံးကတော့အယောင်ပေါ်မှာမူတည်ပြီးအတိတ်ရဲ့အမျိုးမျိုးတောက်လို့ရှိကြပါတယ်အပြာရောင်တန်းတဲ့ကြောက်စင်းဟာနတ်ပြည်ကိုကိုစားပြုသလိုအဝါရောင်ကကဘာမြေချင်းလို့တတ်မှတ်မှုတွေအရက်မျက်နှာအဖြစ်နဲ့အဆိုင်ဆိုအရှိအနီးကတောင်းနဲ့အဖြူရဲ့အမဲတွေကမြောက်ရက်ကိုကိုစားပြုတယ်လို့ရှေးတည့်ကိုရိုးရအယူဆရတယ်ချင်းကျောင်းရဲ့ရတနာရင်းထဲမှာကျောက်ဆင်းရဲ့တဘာဝဟာအဆန်းကျယ်ဆုံးလို့ယူဆထားတဲ့အကြောင်းသင်ပြရင်ဒီတရင်ပတ်တဲ့တိတ်ပံရဲ့နေတင်ရဇာတ်လမ်းကိုဒီမှာပဲပြန်လာလိုက်ရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်